မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့တိုင်းရင်းသားတွေနဲ့လက်နက်ကိုင်ပဋိပက္ခတွေဟာအပြစ်အခတ်ရက်စဲရုံနဲ့မလုံလောက်သေးဘူးလို့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။တိုင်းရင်းသားအရေးဖြေရှင်းရမှာတာဝန်ယူဆောင်ရွက်မှုတွေရှိရမှာဖြစ်တယ်လို့လက်နက်ကိုင်နှိမ်နှင်းမနေဘဲနိုင်ငံရေးအရာဖြေရှင်းရလိမ့်မယ်လို့လည်းအမေရိကန်စံတော်ချိန်အင်ကာနေ့မနေ့ပိုင်းမှာကဘာရရက်ကလွမြောက်ရေးလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတိုက်ရိုက်ဆွေးနွေးစကားပြောဆိုရမှာဒေါက်ဆန်းစုကြည်ကအခုလိုပြောလိုက်တာပါ။အမေရိကန်သမ္မတဟောင်းဂျော့ဂျ် W. ဘုရှ်လက်ထက်ကတီထောင်ခဲ့တဲ့ဘုရှ်စင်တာကကမကထလုပ်ကျင်းပါတယ်ကဘာရရက်ကလွတ်မြောက်ရေးလှုပ်ရှားသူတွေရဲ့ရေးစွမ်းတက်တီကိုဂုံပြူတဲ့အခမ်းအနားတွေဒေါန်ဆန်းစုကြည်ကအခုလိုအင်တာနက်ကနေတဆင့်ဓာတ်ရိုက်ဗီဒီယိုမင်ကွန်းပြောဆိုခဲ့တာပါ။ဓာတ်ရိုက်မင်းမြန်းချက်တွေထဲမှာမြန်မာနိုင်ငံရဲ့နိုင်ငံရေးအပြောင်းလဲတွေအပြင်မပြေလည်နိုင်သေးပဲဖြစ်နေရတဲ့တိုင်းရင်းသားအရေးကိစ္စကိုဒေါန်ဆန်းစုကြည်ကအလေးထားဖြေကြားသွားခဲ့ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ကစလို့အစိုးရတစ်တည်းတက်လာခဲ့ပြီးတဲ့နောက်လက်နက်ကင်တိုင်းရင်းသားအဖွဲ့အစည်းတွေနဲ့ငြိမ်းချမ်းရဖို့ကြိုးပမ်းသွားမယ်လို့ပြောဆိုခဲ့တဲ့မြန်မာအစိုးရကကိုယ်စားလှယ်ဖွဲ့တစ်ဖွဲ့ဖွဲ့စည်းပြီးဆွေးနွေးမှုတွေလုပ်နေပေမဲ့လည်းအပိသက်ပြည်လည်မှုတွေမရနိုင်မဖြစ်နေရတာပါ။မြန်မာနိုင်ငံမြောက်ပိုင်းမှာအထူးအခြေစိုက်လှုပ်ရှားနေကြတဲ့ကချင်လွတ်မြောက်ရေးအဖွဲ့ KAO နဲ့ဆိုရင်လည်းတိုက်ပွဲတွေကအခုချိန်ထိဆက်လက်ဖြစ်ပွားနေတာလည်းဖြစ်ပါတယ်။